အကျန်းဖက်မှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစီးရဲအရာနိုင်ငံရှင်းလင်းရေးလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးနောက်ဒေသခံတွေနိုင်ငံတွင်ပြန်လည်ဝင်ရောက်နေထိုင်ရေးကိုစီစစ်ဆောင်ရွက်သွားမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောကြပါတယ်။အထူးသဖြင့်တော့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးသွားကြတယ်ဆိုတဲ့ဒုက္ခသည်တွေပြန်လည်ဝင်ရောက်နေထိုင်မှုကိစ္စမှာနှစ်ဖက်နိုင်ငံတာဝန်ရှိသူတွေကြားစီစစ်ညှိနှိုင်းဆောင်ရွက်သွားမယ့်အခြေအနေမှာရှိနေပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကိုထက်အောင်ကပြောပြမှာပါ။
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တောဒေသမှာလီလာတာဆောင်ရွက်ခဲ့တဲ့စစ်တပ်ရဲ့နေမြေရှင်းလင်းဆောင်ရွက်မှုတွေကိုရပ်တန့်လိုက်ပြီးလို့ပြီးခဲ့တဲ့သတင်းပတ်အတွင်းကအစိုးရကကြေညာခဲ့တာပါ။ဒါကြောင့်လည်းအကြမ်းဖက်မှုတွေနဲ့စစ်ဆင်ယူတွေကြောင့်ရှောင်တိန်နေထိုင်ရသူတွေနေရပြန်လာရေးကိစ္စဟာဒုတိယအရေးပါလာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်ရှိနေတဲ့ဆိုတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်လာရေးကိစ္စကိုတော့စစ်စစ်ပြီးမှလက်ခံမှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူဦးစောထေက VOE ကိုပြောပါတယ်။
ပြန်လာတာတော့သူအဲ့မှာဒီမှာနေတဲ့အစားအရပါ냐ရှိရဆိုရင်ကျွန်တော်တို့ကစစ်စစ်ပြီးလက်ခံပေးဖို့တာဝန်ရှိတယ်။သို့တော့ပူလာတဲ့အတိုင်းဒီမှာနေတဲ့လူတွေကျွန်တော်တို့အဲ့မှာဆက်တင်စစ်စင်းစရာတွေရရှိတယ်။အဲ့ဒါတွေရတော့လက်ခံပေးလို့ရတယ်။နောက်တစ်ချက်ကကျွန်တော်တို့ပြောတာကအဲ့မှာရောက်နေတယ်ကျွန်တော်တို့မြန်မာဘက်ကမွတ်စလင်တွေရှိတယ်ဆိုရင်လည်းကျွန်တော်တို့စစ်စစ်ပြီးပြန်ပြီးတော့ယူမယ်။ဒီတိုင်းတော့ကျွန်တော်တို့ကမြန်မာလာတဲ့လူပါဆိုတော့ကျွန်တော်တို့ကတော့ဟောလို့လို့ဆိုလို့ရအောင်စစ်စစ်ပြီးတော့စစ်စစ်မှုတော့လုပ်အောင်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မွတ်စလင်အသိုင်းအဝိုင်းဒုက္ခသည်တထောင်နီးပါးဟာမြန်မာပြည်တွင်းကိုပြန်လည်ရောက်ရှိလာတယ်လို့ဒီရက်ပိုင်းအတွင်းသတင်းတွေထွက်ပေါ်နေပေမလို့ရခိုင်ပြည်နယ်အစိုးရကောပြည်ထောင်စုအစိုးရကပါဒါကိုအတိမပြုပါဘူး။မောင်တောဒေသတွင်းပြီးခဲ့တဲ့နှစ်အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်9000နီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုခိုးအောင်ရောက်ရှိလာပြီးတော့တောင်ကနန်းအချို့ဟာနေမြေတွင်းလှည့်လည်ရှောင်တိတ်နေရတယ်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံကထုတ်ပြန်ခဲ့ပါတယ်။မြန်မာဘက်ကတော့ဒီလူတွေအားလုံးဟာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာကိုတော့မြန်မာတာဝန်ရှိသူတွေကအတိမပြုသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့ရခိုင်အကြံပေးကော်မရှင်ကအဖွဲ့ဝင်ဦးအေးလွန်ကတော့အဲ့ဒီကဒုက္ခသည်အတော်များများဟာမြန်မာနိုင်ငံကနေထိုင်ခွင့်အထောက်အထားတွေကန့်ဆောင်တာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လို့အရေးအတွက်အတိအကျကိုတော့ခန့်မှန်းနိုင်ခြင်းမရှိသေးပါဘူး။အဲ့ဒီကဒုက္ခသည်တွေအနေနဲ့နေမြေအေးချမ်းသာရမှုရှိရဲမြန်မာပြည်တွင်းကိုပြန်လာဖို့ဆန္ဒရှိကြတယ်လို့လည်းဦးအေးလွန်ကပြောပါတယ်။ဒုက္ခသည်တွေနေရပြန်လာဖို့အရေးမှာလဲနှစ်နိုင်ငံအစိုးရကြားညှိနှိုင်းဆွေးနွေးဖို့လိုတယ်လို့သူကဆိုပါတယ်
။အဲသူတို့ကတော့သူတို့တိုင်းပြည်သူတို့ပြန်ညင်နေဆိုတာတော့ပြောတယ်။သို့တော်လည်းပဲအချိန်လေးတည်ငြိမ်အေးချမ်းမှာလူအခွင့်အရေးအပြေးဝါရမှာပြန်မယ်အဲ့လိုပြောပါတယ်။ပြန်လာခြင်းနဲ့ဆိုသည့်တိုင်အောင်နှစ်နိုင်ငံဆွေးနွေးညှိနှိုင်းပြီးမှလုပ်ရမယ်လေ။တန်တမာနီလာနေရှိတယ်။အဲ့ဒါတွေနဲ့လုပ်ပြီးတော့မှပဲလုပ်လို့ရမှာပဲ။နှစ်ဖက်အစိုးရက
ပြီးခဲ့တဲ့အောက်တိုဘာလအတွင်းဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့စစ်စင်ရေးအတွင်းမှာမွတ်စလင်ဒေသခံတွေအပေါ်လူခွင့်ရချိုးဖောက်မှုတွေဆူဆူဝါးဝါးရှိခဲ့တဲ့ဆိုပြီးကုလသမဂ္ဂကပြောနိုင်ငံတကာလူခွင့်ရအဖွဲ့တွေကပါမြန်မာအာဏာပိုင်တွေကိုပြစ်တင်ဝေဖန်ခဲ့ကြပါတယ်။ဒီအတွက်လည်းမြန်မာဘက်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတော့တကယ်လို့ဒီလိုချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတာအထောက်အထားခိုင်မာရင်အရေးယူသွားမယ်လို့မြန်မာအာဏာပိုင်တွေကတုံ့ပြန်ထားပါတယ်ခင်ဗျာ။